ဆောင်ကအစ်စ်ထုတ်မဲ့ Galaxy S8 smartphone ကို Mobile World Congress ပွဲကြီးမှာမိတ်ဆက်ပွဲထုတ်မှာမဟုတ်ဘူးတဲ့နော် Samsung အကြီးကြီးကပြောလိုက်တာ MWC ပွဲကြီးကဘာစီလိုနာမှာရှိလာဆိုရင်28ရက်ဆိုစတော့မှာ
တကဘာလုံးက Mobile လက်ကင်ဖုန်းလုတ်ကင်နေကြတဲ့သူတွေစုကြပစ္စည်းသစ်တွေကိုမိတ်ဆက်ကြလက်ကင်ဖုန်းနည်းပညာသစ်တွေကိုပွဲထုတ်ကြတဲ့ပွဲကြီးမှာအရင်နှစ်တွေတုန်းကတော့ Samsung ကသူ့ရဲ့လက်ကင်ဖုန်းသစ်တွေအကြောင်းကိုအကြီးကျယ်ဆင်တင်ကြော်ညာခဲ့တာဗျအခုတစ်ခေါက်ကတော့ထူးခြားကြပါလား
ထူးဆို Galaxy Note 7 ဖုန်းတွေမိထလောင်တဲ့ကိစ္စနဲ့လက်ကင်စမတ်ဖုန်းတမိုင်းမှာအဆိုးဆုံးပြဿနာကြီးဖြစ်ထားတယ်လေအဲ့ဒီပြဿနာကိုနမူနာယူပြီးတော့သူတို့ပစ္စည်းတွေရဲ့အခြေအသွေးနဲ့တုံးဆွဲသူတွေရဲ့လုံခြုံရေးကိုပထမဦးစားပေးလုပ်နေတာမဟုတ်လို့MWC ပွဲကြီးမှာဒီ Galaxy S8 ဖုန်းတွေကိုပွဲထုတ်ဖို့အဆင်သင့်မဖြစ်သေးဘူးလို့ Samsung Electronics ရဲ့ Mobile Division အကြီးအကဲခိုတောင်ချင်းကပြောတာပဲ
S8 대해서는언제쯤발표가가능한지는지금뭐최종조율을하고있으나
Galaxy S8 ဖုန်းတွေကိုဒီနောက်ဆုံးထုတ်ဖို့အဆင့်ကိုရောက်နေပြီမဲ့လေMWC ပွဲကြီးမှာဒီနှစ်တိုင်းဖုန်းတွေမိတ်ဆက်တယ်လို့မျိုးအခုနှစ်မှာတော့မိတ်ဆက်နိုင်မှာမဟုတ်ဘူးလို့သူကပြောသွားတာပါ
နောက်ဆုံးထုတ်ခဲ့တဲ့ Galaxy Note 7 ဖုန်းတွေမိထလောင်တာဖုန်းဘက်ထရီကြောင့်ဖြစ်တယ်လို့သူပဲပြောခဲ့တာမဟုတ်လားဗ
ျဟုတ်တယ်လေ Galaxy Note 7ဖုန်းအလုံးပေါင်း2သိန်းကျော်ကိုစစ်ဆေးပြီးတဲ့နောက်မှာဖုန်း software ကြောင့်လည်းမဟုတ်ဘူး hardware ကြောင့်လည်းမဟုတ်ဘူးပြဿနာကဘက်ထရီကြောင့်ဖြစ်တာလို့အခုလိုပြောခဲ့တာပ
ါ Note 7 소손의 원인은 배터리에 있었습니다 하지만 혁신적인
ဒီထူးခြားဆန်းသစ်တဲ့ Note 7 ဖုန်းအတွက်ဘလို့ဖုန်းဘက်ထရီမျိုးဖြစ်တဲ့လို့ဖုန်းဘက်ထရီထုတ်တဲ့ကုမ္ပဏီကို Samsung ကအကြံပြုခဲ့ပေမဲ့ Galaxy Note 7 ဖုန်းတွေမထုတ်ခင်မှာဒီဘက်ထရီဒီဇိုင်းနဲ့ပြဿနာရှိမရှိဆိုတာကိုအသေးချာမစစ်ဆေးခဲ့တဲ့အပေါ်မှာတာဝန်အပြည့်အဝယူပါတယ်လို့တောင်းပန်ခဲ့တာပါ Note 7 ဖုန်းတွေကိုပြီးခဲ့တဲ့2016 August 2ရက်နေ့မှာစထုတ်ပြီးတော့မကြခင်မှာပဲဖုန်းတွေမိထလောင်နေဆိုတဲ့ပြဿနာပေါ်ခဲ့လို့ပထမရောင်းထားပြီးသားဖုန်းအလုံးကြီး2သန်းခွဲကိုအယောလဲပေးမယ်လို့ကြေညာပြီးလဲပေးခဲ့တာမှတ်မိတယ်မလား
အဲ့ဒီရောပြန်ပြီးတဲ့ဖုန်းတွေကလည်းမိထလောင်တဲ့ပြဿနာတွေထပ်ပေါ်ခဲ့လို့ Samsung Note 7ဖုန်းတွေကိုလေးမြန်ဒီပေါ်မှာမတည်ရဘူးလို့တော့မှလေကြောင်းလိုင်းတွေကတားမြစ်ခဲ့ကြတာလေးမစမြမွဲအမေရိကမှာအခုတည်းကအဲ့ဒီဖုန်းတွေကိုဘယ်လိုရင်ပေါ်မှာပေးမတည်ကြအောင
်ပထမအတော့ဖုန်းတွေဘက်ထရီတွေရောပြန်အယောပေးတဲ့ဒုတိယအတော့ဖုန်းတွေရဲ့ဘက်ထရီတွေလည်းမှာပါအပူခံနိုင်တဲ့အလွှာကိုတည်တည်ချာချာထည့်မထားတာကြောင့်မလို့ဖုန်းတွေအပူမခံနိုင်မင်းနဲ့ထထမီးလောင်ရတာပါSamsung ကုမ္ပဏီအပြောအရဆိုလို့ရှိရင်တော့ဒီမတူတဲ့ကုမ္ပဏီတစ်ခုက Galaxy Note 7အတွက်ဘက်ထရီတွေကိုထုတ်ခဲ့တာဖြစ်ပြီးတော့အဲ့ဒီကုမ္ပဏီတစ်ခုလုံးကဘက်ထရီတွေမှာပြဿနာရှိနေတာတွေ့ရတယ်တဲ့
တကယ်တော့ Samsung Electronics ကုမ္ပဏီဆိုတာကနည်းပညာပိုင်းမှာအင်တန်မှကိုရှေ့ပြီးနေတဲ့ကုမ္ပဏီကြီးဖြစ်တော့ဘလို့ကြောင့်ဒီလောက်ကြီးကျယ်တဲ့အမှားကြီးဖြစ်ခဲ့ရလဲဆိုတာကိုလေ့လာစုရဲ့ဘက်ကမျိုးစုံသုံးသပ်နေကြတယ်လို့ New York Times သတင်းစာကြီးရဲ့ဆောင်းပါးမှာရေးထားပါတယ်
နောက်တစ်ချက်ကလည်းဒီ Apple ရဲ့ iPhone 7 Tab ကိုလက်ဦးမှုယူပြီးတော့မှ Samsung က Galaxy Note 7ကိုအရင်စထုတ်ခဲ့တာလို့အဲဒီဆောင်းပါးမှာထောက်ပြထားပါသေးတယ်။နောက်တရုတ်ကစမတ်ဖုန်းလုပ်ငန်းပြိုင်ဘက်တွေဖြစ်တဲ့ Huawei တို့ Xiaomi တို့ထက်သားတယ်ဆိုတာကိုလည်းပြချင်တော့ရေဆိုးကန်နည်းပညာတို့မျက်စံစကင်နာနည်းပညာတို့လိုမျိုးရှေ့ပြေးနည်းပညာတွေကိုလည်း Note 7နဲ့မှထည့်ထားသေးတယ်မဟုတ်လားကိုသားညိုရဲ့
အဲ့လိုမျိုးစမ်းသစ်နည်းပညာတွေထည့်ထားတဲ့ဖုန်းကိုပါနိုင်တယ်များပါပြီးတော့ဒေါင်ကျိုးခက်ဝိုက်ဝိုက်ဒီဇိုင်းလုပ်လိုက်တော့ဖုန်းဘက်ထရီလုတ်တဲ့အပိုင်းမှာစင်ခေါ်မှုတွေဖြစ်စီတယ်လို့ဘက်ထရီပိုင်းကျွမ်းကျင်တဲ့သိပ္ပံပညာရှင်တွေကရှင်းပြကြတယ်မဟုတ်လားဗ
ျ Galaxy Note 7ကစထုတ်ပြီးတော့ဘက်ထရီပြဿနာကြောင့်ဒီနှစ်လတောင်မှမပြေခင်မှာပဲဒီကမ္ဘာလုံးမှာအကြောင်းတွေလုံးဝရပ်ခဲ့တာတော့ရောင်းခဲ့ရတဲ့ဖုန်းအလုံးကြီးက3သန်းကျော်ရှိခဲ့တယ်နည်းပညာကုမ္ပဏီတစ်ခုအနေနဲ့အဆိုးဆုံးပြဿနာပေါ်တဲ့ကုမ္ပဏီဆိုပြီးတော့မှ Samsung ကနာမည်ပြက်ခဲ့တဲ့အပြင်ဆုံးရှုံးစရိတ်ကလည်းအနည်းဆုံးဒေါ်လာ 5.3 ဘီလီယံရှိတယ်တဲ့
အဲ့ဒါကြောင့်လဲ Samsung ကဒီပြဿနာကိုနောက်ချန်ထားခဲ့နိုင်ဖို့ကြိုးစားနေတယ်လို့ Wall Street Journal သတင်းစာကြီးရဲ့ဆောင်းပါးထဲမှာရေးပါတယ်။ဖုန်းကြောင့်မဟုတ်ဘဲနဲ့ဖုန်းဘက်ထရီကြောင့်ဖြစ်ရတာလို့ Samsung ကဇန်နဝါရီလ23ရက်နေ့မှာအတိအကျထုတ်ပြောခဲ့ပေမဲ့ Samsung ကုမ္ပဏီထုတ်ဖုန်းတွေစိတ်ချရမလားဆိုတဲ့အရေးမဲကြီးကတော့ဆက်ပြီးတော့ရှိနေနိုင်တယ်လို့ထောက်ပြထားတယ်မဆွေမမော
။အဲ့ဒါကြောင့်လဲ Samsung ကစမတ်ဖုန်းတွေတွေမဟုတ်ဘူးသူတို့ကုမ္ပဏီကထုတ်သမျှဒီ electronics လူသုံးကုန်ပစ္စည်းတွေတိုင်းအပေါ်မှာဝယ်သူတွေဘက်ကယုံကြည်မှုပြန်ရအောင်လို့ပြန်လုပ်နေတာပေါ့ရှင်ဒီအစ်စ်ထုတ်ဖို့ရှိတဲ့ Galaxy S8 ကို Mobile World Congress ပွဲကြီးမှာပွဲမထုတ်ဘူးဆိုတာကလဲသူတို့အနေနဲ့ smartphone အစ်စ်ဟာဘာပြဿနာမှမရှိပါဘူးဆိုတာကိုသေချာအောင်လို့အခြေယူစမ်းသပ်စစ်ဆင်းနေတယ်ဆိုတာပြတဲ့သဘောပဲ
이번 일을계기로 안전에 대한 새로운 각오를 다졌습니다
Galaxy Note 7ဖြစ်ခဲ့တာကိုသင်ခန်းစာယူပြီးတော့သူတို့ပစ္စည်းတွေရဲ့အခြေအသွေးနဲ့ဝယ်သူတွေရဲ့လုံခြုံစိတ်ချရမှုကိုရှေ့တန်းတင်ဦးစားပေးသွားမဲ့တန်တိတ်ထံကပို့ပြီးတော့မှခိုင်မာစေခဲ့တယ်လို့ Samsung Electronics ရဲ့ Mobile Division အကြီးအကဲခိုတောင်ချင်းကပြောခဲ့တာပ
ါတကယ်တော့ Galaxy Note 7က Samsung ရဲ့ smartphone နည်းပညာဘလောက်ရှေ့ပြီးနေလဲဆိုတာကိုပြနိုင်ဖို့အစွမ်းကိုစူးစမ်းတီထွင်ခဲ့တာဖြစ်ပေမဲ့ ကုမ္ပဏီအနေနဲ့ရုပ်ရည်ကြီးအစိုးဆုံးအခြေအနေကိုကြုံခဲ့ရတာမဟုတ်လားအဲဒါကြောင့်မလို့အစ်ထုတ်မဲ့ S8 မှာဘလို့စမ်းသပ်မှုတွေပါလာမလဲဆိုတာကိုလည်းစိတ်ဝင်စားနေကြတယ်မဆွေမမွေ
ဖုန်းတွေဘလို့ဖြစ်လာမလဲဆိုတာနဲ့ပတ်သက်လို့သတင်းအချက်အလက်တွေတခြားတခြားတော့ထွက်လာတဲ့ကိုသားညုံရဲ့ Device Online သတင်းထဲမှာပြောထားတဲ့အတိုင်းဆိုရင်တော့ဖုန်းရဲ့ဖန်သားပြင်မျက်နှာပြင်ကဘေးကိုကွေးသွားပေမဲ့ရုပ်ပုံတွေကိုအဲ့ဒီဘေးဘက်အထည်ကိုမြင်ရမယ်နောက်ပြီးတော့ Galaxy S8 ဖုန်းကို Android Desktop Computer အဖြစ်ကိုလည်းသုံးနိုင်မဲ့ Dock အသစ်တစ်မျိုးလည်းထွက်မယ်တဲ့ဖုန်းကို 8 Dock မှာဆက်ပြီးတော့ဒီ Monitor တို့ Keyboard တို့နဲ့ချိတ်လိုက်လို့ရှိရင် Computer လိုသုံးလို့ရသွားမှာတဲ့
ဒီတခါတော့ Samsung က Galaxy S8 ကိုလူသိရှင်ညာထုတ်ပြန်ပြီးတော့အချိန်သိမ့်မဆိုင်မနဲ့ဈေးကွက်တင်မဲ့ပုံရတယ်လို့ပြောကြတယ်ဗျ
နယူးယောက်တိုင်းသတင်းစာရအချက်အလက်တွေအရ Samsung Electronics Company ကြီးရဲ့ပို့ကုန်ကတောင်ကိုရီးယားတနိုင်ငံလုံးပို့ကုန်ရဲ့20ရာခိုင်နှုန်းရှိပါတယ်။အဲဒါကြောင့်ဒီနိုင်ငံရဲ့စီးပွားရေးအလားအလာကကုမ္ပဏီရဲ့အောင်မြင်မှုအပေါ်မှာလည်းမူတည်နေတာပါ။ Galaxy Note 7 ဖုန်းတွေကြောင့်ဒေါ်လာ5ဘီလီယံကျော်တောင်မှ Samsung ကဆုံးရှုံးခဲ့ရပြီမို့အခုတစ်ခေါက်မှာတော့ဒီတေချာမှလုံးမဲ့သဘောရှိပါတယ်။ဒါရင်မကပါဘူး။လောလောဆယ်တောင်ကိုရီးယားမှာသမရနဲ့ဆက်နွယ်နေတဲ့နိုင်ငံရေးအချုပ်တော်ပုံထဲမှာ Samsung ကုမ္ပဏီကလည်းလက်ထိုးမှုနဲ့ပတ်သက်နေတယ်လို့ဆိုပြီးဆွဆွဲခံနေရတော့ပို့ပြီးတော့မှအတိတ်အဆောင်မဖြစ်အောင်လို့တတိထားနေတဲ့ပုံကြပါတယ်ရှင်။